11 media group ကဒူဘိုင်မီဒီယာတွေမှာရေးသားဖော်ပြချက်တချို့လွဲမှားတဲ့အချက်အလက်တွေကြောင့်နစ်နာစေခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုတောင်းပန်တဲ့စာထွက်လာတဲ့အပေါ်မီဒီယာလောကသားတွေအကြအတော်လေးစိတ်ပြတ်သားတွေစိုးရိမ်တာတွေရှိတာတွေ့ရပါတယ်။ဒီတောင်းပန်ချက်ထွက်လာတာဟာ11 media group ပေါ် PR တစုံတရာကြောင့်လို့လည်းယူဆကြပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညုံကဒီအကြောင်းပြောပြပါလိမ့်မယ
်။11 media group ရဲ့နေ့စဉ်သတင်းစာဖြစ်တဲ့ Daily 11မှာဖော်ပြခဲ့တဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့အိဒါအာဘော်ပါအချက်လက်တွေဟာရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဦးနဲ့ပတ်သက်ပြီးတော့မဟုတ်မမှန်အချင်းမြင့်ရှိဖော်ပြခဲ့တဲ့လွှဲမှားချက်တွေဖြစ်တယ်ဆိုပြီးတော့11 media group ကဒါကိုတောင်းပန်တဲ့ကြေညာချက်ထွက်လာတာပါ။ဒီအေရီဒါအာဘော်ကြောင့်ပဲ11 media group ရဲ့ CEO ဒေါက်တာတန်းထွတ်အောင်နဲ့အေရီဒါကျုပ်တို့နှစ်ဦးဒီဆက်သွယ်ပုံမှန် 66 ဂါကြီးနဲ့ဖမ်းဆီးအရေးယူခံထားရတာပါ။အခုလိုတောင်းပန်စာထွက်လာတာကြောင့်မြန်မာမီဒီယာလောကအတွက်ပါပုံရိပ်ထိခိုက်စေတယ်လို့ယနေ့ခေတ်နိုင်ငံရေးသတင်းချန်နယ်ရဲ့အေရီဒါကျုပ်ကူတက်စင်ကပြောပါတယ
်။ဒီစာကမှန်နေဆိုလို့ရှိရင်သူကသူစီကပုံစံဆက်ဆင်းပြီးတော့ရေးသားတဲ့သတင်းရေးသားတဲ့ပုံစံနဲ့ရေးရမယ်။အဲ့မှာလည်းသူကစမှားတယ်ပေါ့။မှားပြီးတော့အခုဒီလိုလိုဖြစ်လာတယ်ဖြစ်လာပြီးနောက်ပိုင်းမှာသူကဒီလိုမျိုးသူအကျိုးစီးပွားတစ်ခုရဲ့အတွက်နဲ့သူကတောင်းပန်နေဝင်ချက်တောင်းပန်နေဆိုတဲ့ဟာကတော့ကျွန်တော်မီဒီယာသမားတွေအကုန်လုံးအတွက်ကဒါသိခါတဲ့ကြားတယ်မရှိတဲ့မီဒီယာတွေအတွက်ကလည်းရှေ့ဆက်လို့ဆောင်အောင်မယ့်နေရာမှာဒါကျွန်တော်မှာတော်တော်အခက်ကြီးဖြစ်သွားတယ်ဗျ။အဲ့ဒါကျွန်တော်ကဒီလိုချင်းချောက်ခံတာတစ်ခုရဲ့နဲ့ဒါလိုမျိုးတောင်းပန်နေဆိုတာကသူရဲ့ဂျိုးစီပေါ်ပြောမှာတောင်ကြခံရမှာဆိုလိုပဲဖြစ်ဖြစ်ပါဖြစ်သူရဲ့မီဒီယာကြီးပစ္စည်းမှာဆိုလိုပဲဖြစ်ဒီလိုတောင်းပန်နေဆိုတာကလို့တော့အလိုတကူလုပ်တယ်ပြီးတော့မှလူမျိုးဖြစ်လာတဲ့ခင်ချင်ကြောင့်မှာအခုလူမျိုးလွတ်လွတ်ပဲတောင်းပန်နေဆိုတာကတော့ဒါဒီမျက်နှာတစ်ခုနဲ့ဒီလိုမျိုးမျိုးဝိုင်းမရှိနေတဲ့မီဒီယာသမားတွေမီဒီယာကြီးအကုန်လုံးရဲ့ဂျိုးစီပေါ်လည်းဆက်တွေ့စင်သားမျိုးထင်တယ်လို့တော့ကျွန်တော်မသိပါဘူးတကယ်ဆိုတော့ကန့်ကွက်ပါတယ
် 11 media group CEO နဲ့အေရာကျုပ်တို့နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကအာဏာပိုင်တွေနဲ့ဂျောင်းဝင်ညှိနှိုင်းမှုတွေလုပ်နေတာပါ။ဒါပေမဲ့အခုလိုတောင်းပန်စာထွက်လာတာကတော့ 11 media group နဲ့အာဏာပိုင်တွေကြားဓာတ်ရိုက်ညှိနှိုင်းမှုကနေပြီးတော့ထွက်လာတဲ့ရလဒ်တစ်ခုဖြစ်လိမ့်မယ်လို့မီဒီယာကောင်စီရဲ့ဒီအတွင်းမှုဦးမြင့်ကျော်ကယူဆပါတယ်။အာဏာပိုင်တွေဘက်ကအခုကိစ္စကင်တွယ်မှုကြောင့်မြန်မာမီဒီယာလောကအတွက်တစုံတရာတည့်ရောက်မှုဖြစ်နိုင်တယ်လို့သူကစိုးရိမ်ပါတယ်။
သာထိုးလို့ပေါ့လေလိုတာထက်ပို့ပြီးတော့အင်အားသုံးပြီးတော့အေးအေးလိုက်တဲ့ဟာကတော့မီဒီယာလောကမှာချိန်တိပေါ့အဲ့လိုမျိုးဟိုဆက်စင်တာရှိဟို freedom of press ကိုအကျိုးတရားမှုတော့ပြီးတော့တက်ရောက်တာတော့တေချာတယ်ဗျ
ဒီလိုမျိုးတောင်းပန်စာထွက်လာလိမ့်မယ်ဆိုတာကိုမျှော်လင့်ထားပေမဲ့အာဏာပိုင်တွေဘက်ကမီဒီယာကိုဖိအားသုံးလို့ရတယ်ဆိုတဲ့အမြင်မျိုးဖြစ်လာနိုင်တာကြောင့်မြန်မာမီဒီယာလွတ်လပ်မှုအတွက်တစုံတရာထိခိုက်မှာကိုစိုးရိမ်ရတယ်လို့မြန်မာသတင်းပညာသိပ္ပံကတင်းနှံ့ညွှန်ကြားမှုကိုစေဝင်းကပြောပါတယ
်ဒီတစ်ဖက်မှာကတော့ဒါကသတင်းသာပညာမှာ bad journalism ပေါ့လေထောက်ထားမခိုင်းလုံပဲနဲ့အဲဆွတ်ဆွဲတဲ့ဟာပေါ့နော်ဒါပေမဲ့လည်းဒါကအခုလိုဖြစ်သွားတယ်အခုလိုဖြစ်သွားတာကကြည်အေးဖို့အတွက်အဲလမ်းဖြစ်လာမယ်ဆိုတော့ဟိုကောင်းတယ်လို့ပဲမှတ်ပါတယ်ဒါပေမဲ့တစ်ဖက်မှာပါဖြစ်လဲဆိုတော့ကျွန်တော်ပါဆိုရင်လည်းဆိုသတင်းသမားတွေကတကယ်ဟို critical reporting ကိုမလုပ်တော့မှာမလုပ်မှာဟိုဆိုရင်လည်းအဲကျွန်တော်တို့ဒီတိုင်းအစိုးရကိုပြောသမျှအကောင်းကြီးပဲနောက်ပြီးတော့တင်းသမားရဲ့လိုရမယ်စောင့်ကြည့်ရမယ်တာဝန် watch dog အလုပ်ကိုမလုပ်တော့မှာကိုဆိုရင်လည
်းယနေ့ခေတ်အီရာကျုပ်ကုသစင်ကတော့ဒီလိုရဟာအာဏာပိုင်ဘက်ကမီဒီယာကိုချုပ်ကန့်လုံတဲ့လိုရဆူပြီးတော့သူကရှုမြင်ပါတယ
်ဒီခေတ်လောက်တာတော်တော်ဆိုးဆိုးပွားလုပ်တယ်ဆော့ဆော့ကာကြီးကိုလည်းနေရာတိုင်းအချိန်တိုင်းမှာသူအသုံးပြုနေရလဲအဲမမျှတော့ဘူးမဖြစ်သင့်ဘူးလို့ထင်မှာဒါကပရိုမိုစီမီကန်ဆိုးရဖြစ်နေပါတယ်အဲ့တော့ဘာလို့မလုပ်ဖြစ်မှာဘူးအဲ့လိုလိုရရှင်အဖြစ်ဒီဘက်ကမီဒီယာတွေမှာလည်းတော်တော်လောကကန်ခက်ခဲတဲ့အခြေအနေမျိုးဖြစ်နေပါတယ်။ကိုယ့်အကူစင်တာလုပ်နေတဲ့ပုံမျိုးဖြစ်နေပါတယ
်။ Daily 11 ပါအေဒါအဘော်ရေးသားချက်နဲ့ပတ်သက်ပြီးတော့ကနဦးအစပိုင်းတော့ကတော့ရောင်းတိုင်းအစိုးရဘက်ကဖြည့်ရှင်းချက်တောင်းခဲ့ပြီးမြဲ 11 Media Group ဘက်ကသူ့ဘက်ကမှန်တယ်ဆိုပြီးတော့ပဲပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ခဲ့တာပါ။ဒီနောက်ပိုင်းကျတော့မှအာနာဘင်တွေဘက်ကတရားစွဲဆိုတဲ့အထိအပြန်အလှန်တင်းမာမှုတွေဖြစ်ခဲ့ပါတယ်။သတင်းသမားအများစုကတော့အေဒါအဘော်ပါမူလချက်ဟာခိုင်လုံမှုရှိဘူးဆိုတာလက်ခံပါတယ်။ဒါပေမဲ့လို့အစိုးရဘက်ကဖန်စီတရားဆွတ်ဆူတဲ့အထိတုံ့ပြန်တာကိုလည်းအလွန်ကျွံလို့ရဆိုပြီးတော့မြင်ကြပါရယ်။အလားတူပဲဒီ Daily 11မတိုင်ခင်ကတော့ 70s နေ့စဉ်သတင်းစာမှာတမရိုဘက်ကကန့်ကွက်တာမို့လို့ပြန်လည်တောင်းပန်ခဲ့ရဘူးပါရယ်။အခုလိုဖိအားတွေကြောင့်မလို့တောင်းပန်စာထုတ်ပေးရတဲ့အထိဖြစ်လာရတဲ့အတွက်ဒီဥပမာတွေအရနောက်မှလည်းမီဒီယာလောကကိုအာဏာပိုင်တွေဘက်ကဖိအားပေးချုပ်ကန်တာမျိုးဖြစ်လာမှာကိုသတင်းသမားတွေဘက်ကစိုးရိမ်ကြတာတွေ့ရပါရယ်ခင်ဗျာ။